ဘင်္ဂလားဒေ့ရှ်နိုင်ငံဘာလူခါလီအမှတ်နှစ်စခန်းမှာနေထိုင်ခဲ့တဲ့ဦးအီနုမှာပြီးခဲ့တဲ့နှစ်အောက်တိုဘာလ10ရက်နေ့ကမောင်နှောဒေသကိုပြန်ဝင်လာတာဖြစ်တာကြောင့်ပြန်လာတာမနေ့ကဆိုရင်တနေ့တိတိပြေးခဲ့ပါပြီ။ဦးအီနုမှာမိသားစု5ဦးပါဝင်ပြီးအခုမောင်နှောမှာမိသားစုစာဝင်ဒီပြဿနာကိုဖြေရှင်းဖို့အတွက်ကြုံရကြပန်းအလုပ်ကိုလုပ်ကိုင်းနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးရောက်ရှိနေတဲ့ဒုက္ခသည်တွေကိုနှစ်နိုင်ငံသဘောတူညီချက်နဲ့အညီမြန်မာအစိုးရကလက်ခံဖို့ကြိုးစားတာ3ကြိမ်တိုင်ရှိခဲ့ပေမဲ့ဘယ်သူမှပြန်ဝင်လာတာမရှိခဲ့ပါဘူး။ဦးအီနုကသူတတိကျော်ကြာနေထိုင်ခဲ့တဲ့ဘာလူခါလီဒုက္ခသည်စခန်းအမှတ်နှစ်မှာနှစ်နိုင်ငံသဘောတူညီချက်အတိုင်းမြန်မာပြည်ကိုပြန်လို့ရတယ်ဆိုတာကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရှင်းပြတာမရှိဘူးလို့ပြောပါတယ်။မူလသူနေထိုင်ခဲ့တဲ့မောင်နှောမြို့နယ်ကျိန်ချောင်းကျေးရွာအုပ်ချုပ်ရေးမှူးထံကိုဗိုင်ဘာကနေတဆင့်ဆက်သွယ်ပြီးကို့အစီအစဉ်နဲ့ကိုပြန်ဝင်လာခဲ့တာလို့ပြောပါတယ
်။ဘင်္ဂလားဒေ့ရှ်နဲ့ကျွန်တော်ဒုက္ခဆက်ဆက်ကျွန်တော်သွားပြီးတော့ဒေဟူသွားလဲသွားမယ်မသွားမယ်ဆိုတာမင်းမဲတာလည်းမရှိဘူးတရားတာလည်းမရှိဘူးတလဲကျိန်ချောင်းအုပ်ချုပ်ရေးမှူးရှိတဲ့ဆိုတော့လည်းရှင်းနေရှင်းပြီးမှဟုတ်ကဲ့အဆောင်ခါတယ်။ Okay ဝင်လာလဲရတယ်လည်းကြောင်းမျိုးဝင်လိုက်လိုက်ဆိုတော့ကျွန်တော်အိုကေပြမကျွန်တော်ဝင်လာတော့ကျွန်တော်အတုံပြိုလက်ကင်စကင်ကတော့ဆုံးဝင်လာတော့ဟဲ့ဟဲ့ဒီအရှင်ကျွန်တော်မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံကတဘုတ်တူရှဲဆုတ်ကြတယ်မင်းတို့တွားကြမယ်သူရှိနေဆိုရင်ဆရာပြေပါဘာရဆိုတော့ဘာမှအဆောင်ချတာမရှိပါဘူးကွာကိုဟာကိုစီစီနဲ့ကိုစီစီနဲ့ပူလာရတာပေါ့
မနက်ပိုင်းတောင်ပြိုလက်ခံရေးစခန်းကနေလှဖိုးကောင်ဂျားစခန်းကိုဖျက်ပြီးမြမအာနာမန်တွေကနေချင်းမောင်တော်မျိုးကိုအရောက်ပို့ဆောင်ပေးခဲ့တာကြောင့်ဂျားစခန်းတွေမှာနေခဲ့ရတာမရှိခဲ့ဘူးလို့ပြောပြပါတယ်။ကျင်းချောင်းကြီးရွာမှာပြန်ပြီးအခြေချနေထိုင်လို့ရပေမဲ့ရွာမှာမွတ်စလင်တွေဘယ်သူမှမရှိတော့တာကြောင့်မောင်တော်မျိုးမှာတစ်လကျက်8000နဲ့အိမ်ငှားပြီးနေထိုင်ရတယ်လို့ပြောပါတယ်။စာနယ်ရိက္ခာတွေကိုအာဏာပိုင်တွေကကူညီပေးတယ်အခြားလိုအပ်ချက်တွေအထွတ်တော့ကြုံရကြပန်းအလုပ်တွေလုပ်ပြီးရပ်တည်နေရတယ်လို့ဆိုပါတယ်ပြီးခဲ့တဲ့နှစ်ကမိသားစုနဲ့အတူပြန်ဝင်လာသူဦးမမတ်ရှရီကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေသူတွေထဲမှာမြန်မာပြည်ပြန်လာခြင်းနဲ့သူအတော်များများရှိနေပေမဲ့အဟန့်အတားတွေရှိနေတဲ့အတွက်ပြန်မလာနိုင်ကြတာလို့ပြောပါတယ
်နာနေငယ်တော့ဘုသူကြီးနဲ့လာဖို့ကိစ္စမှာဘင်္ဂလားမှာစက္ကန့်20ချောင်းနဲ့စက္ကန့်20ချောင်းကလူတွေပဲချနေတယ်အဲ့ဒီပြန်ဝင်လာမဲ့စီးရင်တွေကအဲ့ဒီစက္ကန့်ဒီမှာပဲဖြစ်နေတဲ့အခါကျတော့အဲ့ဒီစက္ကန့်မှာလာရှင်တဲ့လူတွေလည်းရှိတယ်မလာရှင်တဲ့လူတွေလည်းရှိပါတယ်လာရှင်တဲ့လူတွေကလည်းအတဆိတ်တုံတရားကြောင့်မလာနိုင်ဘူးလို့လည်းကျွန်တော်အတင်တွေချနေရပါတယ်မူလနေရာကိုပြဲပါမလားဒါမှမဟုတ်တခြားငါတို့ဒေသငါတို့နေရာမဟုတ်တဲ့တခြားနေရာကိုရောက်သွားမလားဆိုတာတခုစွင့်ရတခုရှိတယ်ဒါမဲ့အဲ့ဒီသူရတော့တိတ်ဝမှုပါဘူးအတိအကျတော့ဒီအာသာကြောင့်သူတို့ပြင်မလာနိုင်တာပဲကျွန်တော်ယူဆပါတယ
်ဦးမမတ်ရှရီဟာအကျန်းဖတ်မှုတွေမဖြစ်ခင်မောင်တော်ဒေသမှာနေထိုင်ခဲ့သူပါအခုအဲ့ဒီနေရာမှာမွတ်စလင်တွေမရှိတော့တာကြောင့်သူလဲမောင်တော်မျိုးကတခြားနေရာမှာပဲအိမ်ငှားပြီးနေထိုင်နေရပါတယ်သူလဲဦးအီနုတို့မိသားစုလိုမြမအာနာပိုင်ကိုဆက်သွယ်ပြီးမိသားစုကိုခေါ်ပြီးကို့အစီအစဉ်နဲ့ကိုပြန်ဝင်လာခဲ့သူပါနီလာမျိုးမျိုးနဲ့ပြန်လည်ဝင်ရောက်လာသူတွေဟာသူတို့နေထိုင်ခဲ့တဲ့မူလနေရာတွေမှာအိမ်တွေမရှိတော့တာကြောင့်နီးစပ်ရာနေရာတွေမှာနေထိုင်နေကြရပါတယ်။မောင်နှောမျိုးနဲ့ပန်းတော်ပြင်ခြေရွာမှာဆိုရင်ဒီလိုနေထိုင်တာ10ဦးကျော်ရှိတယ်လို့ပန်းတော်ပြင်ခြေရွာအုပ်ချုပ်ရေးမှူးဦးအန်ဒဝါကပြောပါတယ်
။ကျွန်တော်ပန်းလေးပြင်ကဒီကရနလိုင်းရနေတော့လက်ကျေစတာပြင်ဝင်လာတော့ရှိပါတယ်။စတိရောပါစတိရောစာရတော့ရတော့အစရနေတော့တော့ပန်းတော့ရှိပါတယ်။သူတို့အလေးတင်တချို့အလေးတင်ရပါတချို့ပတင်းပါသူတို့ရဲ့အလေးတင်ကမှဆွေးနွေးတာချင်းရှိဘူးဒီမှာကျွန်တော်ပန်းလေးပြင်ဟိုဆုံးမှာဆွေးနွေးတာချင်းရှိတဲ့စီရမတိမလားလောက်ကလာနေပါတယ်။အစရကနေတော့သူတို့ကိစ္စအစီအစဉ်ဆော့ပန်းမှာလောက်တယ်လို့ပြောပါတယ်
။ဒီမှာဒီကိုပြန်လည်ရောက်ရှိလာသူတွေထဲမှာအဓိကကြုံတွေ့နေရတဲ့အခက်အခဲကနိုင်ငံသားကိစ္စပါပြန်ဝင်လာသူတွေကိုလက်ခံရေးစခန်းတွေကနေ NVC လို့ခေါ်တဲ့နိုင်ငံသားရှောက်ရမယ့်အထောက်အထားကတ်ကိုမြမအာဏာပိုင်တွေကထုတ်ပေးခဲ့ပါတယ်။ဒါပေမဲ့အဲ့ဒီ NVC ကတ်နဲ့နိုင်ငံသားရှောက်ထားတာတနည်းနည်းပါးကြာတဲ့အထိဘာမှထူးခြားမလာဘူးလို့ဆိုပါတယ်။ NVC ကတ်နဲ့နိုင်ငံသားရှောက်ထားတာနဲ့ပတ်သက်လို့မြမအစိုးရဘက်ကဘာကြောင့်နှောင့်နှေးနေရသလဲဆိုတာနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမသိရပါဘူး။မြန်မာပြည်ထဲကိုရောက်ရှိနေသူတွေကိုနိုင်ငံသားကိစ္စအပါအဝင်အခြားအခြေခံရပိုင်ခွင့်တွေကိုအစိုးရကလှုံ့ဆော်ပေးမယ်ဆိုရင်နောက်ထပ်ဝင်ရောက်လာမဲ့သူတွေအများအပြားရှိနိုင်တယ်လို့မောင်နှောမျိုးမွတ်စလင်ယမ်မီယက်ဖာတူဦးဖြစ်တဲ့ဦးခင်မောင်ကပြောပါတယ်
ကျွန်တော်ဒီမှာရှိတဲ့လူတွေကိုနည်းနည်းပါးပါးအသိဉာဏ်လို့ပြင်းကြီးသွားလာတဲ့ဘောဟိုအပညာတွေဘောနောက်ပြီးတော့ဟိုနိုင်ငံဆက်ခိစ္စဘောနောက်ပြီးဒီမှာချင်လိုက်တဲ့လူတွေမိစုကလည်းအင်ဒီရှိပါလေသူတို့ကအနည်းအနာတွေမှာခုံလုံးပြီးတော့နေတယ်သူတို့နေတာကိုသူတို့ကပြင်ပြင်းကြီးနိုင်ငံဆက်ခိစ္စလို့ပြင်းကြီးတင်းနေမှာပြပြအသွားလာလို့ပြင်းကြီးလူတွေကမျက်ကြည့်လာမလို့စဉ်းစားပါလေကျွန်တော်ယူဆချပါလေသူတို့ပြောတာကဒီမှာရှိတဲ့လူတွေကိုတော့မှအကူကဘာမှလို့မသိဘူးကျွန်တော်ဘယ်လိုလာရမလဲလို့ဖြစ်ပါလေ
ဘင်္ဂလားဒေ့ရှ်နိုင်ငံတင်ဂါလီအမှတ်73မှာခိုလုံးနေတဲ့မောင်နှောဒေသကဥက္ကမောင်ကတော့ဒုက္ခသည်တွေနေရပြန်ဖို့ယုံကြည်စိတ်ချရတဲ့အခြေအနေတွေကိုမြမဆိုးရကဖော်ဆောင်ဖို့လိုတယ်လို့ပြောပါတယ်
ကျွန်တော်တို့လူဟင်ဂျာဒုက္ခဆွေပြန်နိုင်ရထအဓိကတောင်းဆိုနေတဲ့တောင်းဆိုချက်တွေဟာကျွန်တော်တို့ဟိုနိုင်ငံသားအဖိုက်ပြန်လဲအပြတ်မဲ့ဖြိုရတာလည်းရှိတယ်။နောက်ပြီးမှမြန်မာနိုင်ငံကပြောနေတဲ့ဟို MOC ဆိုတဲ့ကိစ္စကိုလုံးဝရုပ်ဆင်ဖြစ်ရဲ။ဒါမှအဲဘင်းမကျွန်တော်တို့ခုရွာကိုပြန်နိုင်ရဲ။ကျွန်တော်တို့ကထနိုင်ငံတကာအကောက်ကွေရရှိတဲ့အဓိကချားတဲ့တောင်းဆိုချက်တွေပါ။ဒါကိုမရမရှင်ကျွန်တော်တို့ပြန်နိုင်မှာမဟုတ်ဘူး။ဒီဒုက္ခစီတွေပြန်နိုင်လောအောင်အချန်တွေကိုမြန်မာဆွေးမှပင်တိပေးဖို့လိုတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်ခဲ့ကြသူတွေထက်က300လောက်ဟာသူတို့ဆန္ဒသဘောထားအလျောက်မြန်မာဘက်ကိုပြန်ဝင်လာကြပြီးလုံခြုံပြီးသိက္ခာရှိတဲ့ဘဝတွေကိုထူထောင်နေကြပြီလို့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနပြည်သူ့ဝန်ကြီးဦးကျော်တင့်ဆွေက84ချိန်မြောက်ကုလသမဂ္ဂညီလာခံမှာပြောဆိုခဲ့ပါတယ်။ RFA ကလေ့လာတွေ့ရှိခဲ့တဲ့အချက်လက်တွေအရအဲ့ဒီတဲကလူကြီး200ကျော်လောက်ဟာလေစီးပြေးဒုက္ခသည်တွေဘူသီတောင်အချင်းထောင်ကနေပြန်လွတ်ပေးလိုက်သူတွေပါဝင်နေပါတယ်။ပြီးခဲ့တဲ့2018ခုနှစ်ဇွန်လ17ရက်နေ့က104ဦးလိုက်ပါလာတဲ့ဆက်လီတစီဟာဘင်္ဂလားဒေ့ရှ်နိုင်ငံကနေမလေးရှားနိုင်ငံကိုထွက်ခွာခဲ့ရမှာလှိုင်းလေကြီးပြီးရေသိတောင်မြို့နယ်အငူမော်ကမ်းခြေအနီးမှာမြန်မာအာဏာပိုင်တွေကတွေ့ရှိခဲ့ကြပါတယ်။အဲ့ဒီတည်းက92ဦးဟာမောင်နှောဒေသမှာနေထိုင်ခဲ့သူတွေဖြစ်တာကြောင့်မြန်မာစိုးရကငခုရလက်ခံရေးစခန်းကိုပို့ဆောင်ပြီးပြည်လည်လက်ခံရေးအစီအစဉ်တိုင်းလှုပ်ဆောင်ခဲ့ပါတယ်။ဒီကနေ့နှစ်အတွင်းကဘင်္ဂလားဒေ့ရှ်နိုင်ငံကနေမလေးရှားနိုင်ငံကိုထွက်ခွာရာကနေမြန်မာရေတပ်ကနောက်ထပ်ဖမ်းမိသူတွေကိုလည်းပြန်လည်လက်ခံရေးစခန်းကိုပို့ပြီးပြန်ဝင်လာတဲ့အစီအစဉ်မှာထည့်သွင်းခဲ့ပါတယ်။ပြီးခဲ့တဲ့နှစ်မေလအတွင်းကလည်းဘူတီတောင်ချင်းတောင်မှာအချင်းကျနေတဲ့58ဦးတရားရုံးမှာအမှုရင်ဆိုင်နေရသူ4ဦးစုစုပေါင်း62ဦးကိုနိုင်ငံတော်သမ္မတကလုံခြုံရေးချမ်းသာခွင့်ပြုပြီးငခုရလက်ခံရေးစခန်းကနေဘင်္ဂလားဒေ့ရှ်ကနေပြန်ဝင်လာတဲ့အစီအစဉ်မှာထည့်သွင်းခဲ့ပါတယ်။အစိုးရကပြန်လည်လက်ခံထားတဲ့အစီအစဉ်မှာပါရှိတဲ့အများပြားဟာတရားဝင်နီလန်းနဲ့ဆက်သွယ်ဝင်ရောက်လာကြတာမဟုတ်ဘဲနီလန်းအမျိုးမျိုးနဲ့ခိုးပြီးဝင်ရောက်လာကြတာလို့မောင်တော်ပြုနယ်ကအမိမဖော်လို့တဲ့ဒေသခံမွတ်စလင်တူကပြောပါတယ
်တချို့ပဲလာတာလေအဲ့ဒါသူတို့ကူပြီးတော့ဟိုဟာဘင်္ဂလားပင်တွေဟိုဟာလောင်းနဲ့ကြော်ပြီးတော့လာတာလေသူတို့ညရှိမှလေသူတို့အဲ့လိုပုံစံမျိုးနဲ့လာတာသူတို့တရားတရားဝင်လာတာမဟုတ်ဘူးသူတို့လာပြီးတော့ဒီမှာဟိုဟာကြောက်လာထင်လိုက်တယ်ကြောက်လာထင်ပြီးတော့မှသူတို့ဟိုဟာလာခဲ့တဲ့စကင်ကိုတွားပြီးတော့ဟိုဟူမဲ့လာနေတယ်ဆိုပြီးတော့ပြားတယ်အဆိုရအဲ့လိုအဲ့လိုပြားတယ်ဟိုဟာတရားဝင်လာနေတယ်ဆိုလို့ပြားတယ်ဒါမှမဟုတ်သူတို့တရားဝင်လာတာမဟုတ်ဘူးသူတို့ကူလို့လာတာ
ဒီကိစ္စနဲ့ပတ်သက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနဒုတိယအမြဲတမ်းအတွင်းဝန်ဦးနေဝင်းကို RFA ကဆက်သွယ်ပင်ပန်းဖို့စူးစမ်းခဲ့ပေမဲ့လည်းတစုံတရာပြောဆိုတာမျိုးမရှိခဲ့ပါဘူး45 right လူခွင့်ရေးအဖွဲ့ကကိုနီကီဒိုင်းမွန်ကတော့နှစ်နိုင်ငံသဘောတူညီချက်နဲ့အညီပြန်ဝင်မလာတာတော့ကိုကြည့်ရင်အစိုးရရဲ့ဆောင်ရွက်ချက်ဟာနီးလန်းမမှန်တာကြောင့်လို့ဝေဖန်ထားပါတယ်
ကျွန်တော်တို့ဘာကြောင့်ပြန်မလာနိုင်တာလဲကျွန်တော်ရဲ့အခြေခံကဘာလဲကျွန်တော်ဘာပြဿနာတွေဝင်ဆိုင်နေရလို့ဒီလိုပြန်မလာနိုင်တာအဆိုးရောင်ကတို့ဒီဘက်မှာတော့ခဏဝင်ကြီးကုန်ကြခံပြီးတော့နှုတ်နေတယ်ခဏကဖိတ်ခေါ်နေတယ်တို့ပြန်မလာဘူးပြန်မလာတာတို့အပြစ်လားကိုကဖိတ်ခေါ်နေနေမှမှန်လို့လားဆိုတော့နှုတ်ဝင်တစ်ဖက်ပေါ့နော်တက်ဆိုင်ရဲ့ဒီအဖွဲ့ကြီးတွေအကုန်လုံးကနေပြီးတော့ပေါင်းပြီးတော့အဖြေရှာဖို့လိုတယ်ပေါ့တော်ဦးတစ်ဖက်ခဏကဘင်္ဂလားဒေ့ရှ်နဲ့မြန်မာပဲလုံးလုံးမယ်ဆိုလို့ရှင်လေမဖြစ်နိုင်သေးဘူးခဏကတို့များသောအားဖြင့်ဒီငါးဒေ့ရှ်နဲ့မြန်မာနဲ့လုံးတဲ့အိဆိုင်ရက်တွေပြီးရင်တို့အဆိုးရနှစ်ဖက်ပဲဆူနေတာမျိုးတွေ့ပြီးတော့ခဏလုံးရင်းကြားတွေကိုခဏကဒီအစည်းအဝေးတွေမှာဖိတ်ခေါ်ပြီးတော့တို့ရဲ့လူသားချက်တွေတို့ရဲ့တပ်ဖွဲ့လာရဲ့ပါရင်လည်းဆိုတော့နားလည်အောင်စူးစမ်းတဲ့အားထုတ်မှုတွေဒီအဆိုးရလောက်တာမျိုးမတွေ့ရတော့အဲ့တော့ဒါမျိုးသုံးနှစ်ကြာနေတာကျွန်တော်တို့မထူးခံမှုလို့မြင်နေပေါ့ဘာကြောင့်လဲဆိုတော့အဆိုးရရဲ့နီလန်းကိုကမမှန်ဘူးလို့ကျွန်တော်သုံးသပ်တယ်ပေါ့
ပြန်လည်ရောက်ရှိနေတဲ့ဒုက္ခသည်အရေးကိစ္စနဲ့ပတ်သက်လို့မောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကို RFA ကမေးမြန်းခဲ့ရမှာတိတိကျကျပြန်လည်တုတ်ပြန်တာတော့မရှိခဲ့ပါဘူ
းကျွန်တော်ကတော့နိုင်ငံသဘောတူညီချက်ရတော့ဒီမှာအများကကျွန်တော်အများကပြောနေကြတော့ဒီမှာတော့ကိုယ်ဝန်ထမ်းနဲ့စကားလိုက်တော့သူတာဝန်ခံနဲ့ရှိသေးတာလေနိုင်ငံတော်ကလက်မခံတော့ဘူးဆိုမှကျွန်တော်တို့လက်မခံအောင်ရှိမှာပဲကျွန်တော်တို့ကထူးပြီးတော့ကျန်တာပါလို့ဆိုရမှာရှိနော်
ရခိုင်ပြည်နယ်မောင်နှောဒေသမှာပြီးခဲ့တဲ့2016နဲ့2018ခုနှစ်တွေမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူပေါင်း9သိန်းလောက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်သွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ